အမလေးအခြေစိုက်တရုတ်ကောင်စစ်ဝင်ရုံးကဖိတ်ကြားတဲ့အတွက်နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဝင်တန်ခါတော်15ပါလွန်ခဲ့တဲ့ဇွန်လကတရုတ်ပြည်ကိုလေးလာရေးခရီးထွက်ပါတယ်ဒီခရီးစဉ်အကြောင်းအသေးစိတ်မှတ်တမ်းကိုကွန်ရက်ပေါက်ဖို့အွန်လိုင်းစာဆောင်မှာပေါ်ပြပါတယ်တရုတ်အစိုးရရဲ့အလွှာပေါင်းစုံစီးရုံးရေးဟာတန်ခါလောကအထိပြန့်နှံ့လာပုံရပါတယ်လွန်ခဲ့တဲ့လကလည်းတရုတ်သံမတ်နဲ့တရုတ်အသင်းဖွဲ့တွေစုပေါင်းပြီးတန်ခါမဟာနိုင်ကအဖွဲ့ဝင်တန်ခါတွေကိုကထိန်တင်ကားနဲ့အလူငွေပြတ်သိမ့်တရားလှူဒန်းပါလေဗုဒ္ဓဓာတ်တော်ငွေတော်ထိန်းသိမ့်တဲ့နေရာမှာတရုတ်ပြည်ဟာထင်ရှားပါလေမြန်မာပြည်မှာဥတုလက်ထက်ကတစ်ကြိမ်စီအစိုးရလက်ထက်မှာ3ကြိမ်တရုတ်ပြည်ကဗုဒ္ဓဆွေတော်ကိုပင့်ပြီးရက်ရှည်လာများပူဇော်ပတ်သက်ဘူးပါလေတန်ခါမဟာနိုင်ကအဖွဲ့ဝင်ဟာပေကျင်းမြို့တော်လင်းခွန်ကျောင်းတိုက်ကဗုဒ္ဓဆွေတော်ကိုအရင်ဆုံးဖူးမြော်ပါလေဗုဒ္ဓရဲ့လက်ညှိုးတော်ဓာတ်တော်နဲ့နဖူးသင်းချစ်တော်စာရတွေကိုလည်းတရုတ်ဖုန်းကြီးကျောင်းကထိမ့်သိမ်းစောင့်ရှောက်ထားတယ်လို့တရုတ်နိုင်ငံဗုဒ္ဓဘာသာအသင်းကဆိုပါတယ
်တရုတ်အစိုးရစီရင်အရဗုဒ္ဓဘာသာဖုန်းကြီး2သိန်းခွဲလောက်ရှိကြောင်းသိရပါတယ်ဒီအထဲမှာတဝက်လောက်ကမဟာယာနတိဘက်ဖုန်းကြီးတွေဖြစ်ကြပြီးမဟာယာနတရုတ်ဖုန်းကြီးဥယေကလည်း3သိန်းလောက်ပဲရှိပါတယ်ထေရဝါဒဘုန်းကြီး2000ကျော်ရှိပြီးယူနန်နဲ့ကွမ်ရှိပြည်နယ်တွေမှာနေထိုင်ကြပါတယ်။တရုတ်ဘုန်းကြီးတသိန်းအတွက်ကျောင်းတိုက်3000လောက်ရှိပါတယ်။လက်ရှိသမ္မတရှီကျင်းဖင်လက်ထက်မှာဘုန်းကြီးကျောင်းတွေအစိုးရထောက်ပံ့မှုရကြပါတယ်။တရုတ်ဗုဒ္ဓဘာသာဝင်တန်း200လောက်ရှိပြီးလူဦးရေတန်း1400ရှိတဲ့အတွက်လူဦးရေရဲ့1400ခန့်လုံးဟာဗုဒ္ဓဘာသာဝင်တွေဖြစ်ပါတယ်။မြန်မာပြည်မှာတော့လူဦးရေ50တန်းမှာ90ရာခိုင်နှုန်းဒါမှမဟုတ်46တန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ
်ကပ္ပဗုဒ္ဓဘာသာဝင်တဝက်လောက်ဟာတရုတ်ပြည်မှာနေထိုင်ကြလို့ဗုဒ္ဓဘာသာဝင်အများဆုံးရှိတဲ့နိုင်ငံလို့ပြောနိုင်ပါတယ်ဒါပေမဲ့အများစုဟာမဟာယာနဂိုင်းဝင်တွေဖြစ်ပါတယ်တရုတ်ဗုဒ္ဓဘာသာဝင်တန်း200မှာတန်ခါဥယျာဉ်ကသတိမ့်တာရှိတာမို့လူတစ်ထောင်မှာတန်ခါတစ်ပါးတောင်မရှိပါဘူးမြန်မာပြည်မှာတော့ဗုဒ္ဓဘာသာ46တန်းမှာတန်ခါ5,600ရှိတာမို့လူတစ်ထောင်မှာတန်ခါ12ပါးရှိနေပါလေဒီထဲမှာတိပိတကကိုကျွမ်းကျင်စွာလေ့လာထားတဲ့တန်ခါ14ပါးရှိတယ်လို့တန်ခါမဟာနိုင်ကအဖွဲ့ဥက္ကဋ္ဌဗမောဆရာတော်ကအမိန့်ရှိပါတယ်မန္တလေးအခြေစိုက်ယူနန်ဗုဒ္ဓဘာသာကျောင်းတိုက်ဟာ2012ကစပြီးဝါဒင်းကာလမှာဥပုံနေတိုင်းတန်ခါအပါး200ကျော်ကိုဆွန့်လောင်းနေကြောင်းသိရပါတယ်
တရုတ်ဘုန်းကြီးကျောင်းရဲ့ဂောပကအဖွဲ့မှာကွန်မြူနတီပါတီဝင်တွေကြီးစိုးနေတာမို့ဘုန်းကြီးကအရေးမကြီးသလိုဖြစ်နေပါတယ်။ဥပမာနာမည်ကျော်ရှောင်းလင်းကျောင်းကိုရုပ်ရှင်ရိုက်ဖို့တွားတဲ့အခါဘုန်းကြီးတပါးမှမတွေ့ရဘူးလို့ဆိုပါတယ်။ကျောင်းဆောက်လုပ်နေတဲ့တိုင်းသမားတွေကိုတွေ့ရပါတယ်။ဈေးကွက်စီးပွားရေးကျဉ်သုံးကလေးကဘုန်းကြီးကျောင်းတွေလည်းစီးပွားရေးဆန္ဒကြပုံရပါတယ်။ဘုန်းကြီးကျောင်းတဲ့ဝင်ငင်ရင်ဝင်ကြီးပေးရပါတယ်။ရှောင်းလင်းကျောင်းဆိုရင်2015တနှစ်တည်းတွင်ဝင်ကြေးဒေါ်လာ9တန်းကျော်ရရှိပါတယ်။ကွန်မြူနတီပါတီဝင်တွေကြီးစိုးတဲ့ရှောင်းလင်းကျောင်းဟာနိုင်ငံတော်အလံကိုလွှင့်တူတဲ့ပထမအဦးဆုံးသောဘုန်းကြီးကျောင်းပါ။ကျောင်းရဲ့ဝင်ငွေ3ပုံ2ပုံကိုဒေသန္တရအစိုးရကသိမ်းယူကြောင်းသိရပါတယ
်။ဗုဒ္ဓရှင်တော်ရဲ့ဓာတ်တော်မွေတော်ရှိတယ်လို့နာမည်ရတဲ့ဘုန်းကြီးကျောင်းဟာလူစီကားတာမို့ဝင်ငွေလည်းကောင်းပုံရပါတယ်။ဘုန်းကြီးကျောင်းတွေဟာရှင်းအောင်ပစ္စည်းထိမ့်သိမ့်နဲ့ပြတိုက်အဖြစ်လဲစီးပွားရှာကြပါတယ်။ဘေကျင်းမြို့တော်တခုတည်းမှာတင်ရှင်းဟောင်းရင်ကျင်းမှုပစ္စည်း9000လောက်ရှိခဲ့ဘူးပါလေ။မော်စီတုံးရဲ့ရင်ကျင်းမှုဒေါ်လာရေးကာလမှာ9000လောက်ပစ္စည်းခံလိုက်ရပါတယ်။အဲ့ဒီကိစ္စတပြည်လုံးမှာရှင်းဟောင်းပစ္စည်း9သိန်းလောက်ပစ္စည်းခံလိုက်ရပြီးတန်ခါတွေလဲနှိမ့်ဆက်ညှင်းပန်းခံကြရပါတယ်။အခုတော့ဗုဒ္ဓဘာသာဟာတရုတ်ပြည်မှာဝင်ငွေကောင်းတဲ့စီဝါရေးလုပ်ငန်းကြီးတစ်ခုဖြစ်နေပါပြီ။ဗုဒ္ဓယဉ်ကျေးမှုဆိုင်ရာပစ္စည်းပစ္စည်းရတွေရောင်းတဲ့နေပေါ်လုပ်ငန်းရှင်တအူးကြီးပွားချမ်းသာနေပုံကို2016မတ်လ16ရက်နေ့တုန်း Times Magazine မှာဖော်ပြပါလေ။တရုတ်ဘုန်းကြီးကျောင်းစီမံအုပ်ချုပ်ရေးမှာကွန်မြူနတီပါတီဝင်တွေကြီးစိုးတာကြောင့်ဗုဒ္ဓဘာသာရောဘုန်းကြီးရောနာမည်ပြက်ရတယ်လို့ဆိုပါပဲ။ကွန်မြူနတီပါတီအကျင့်ပြက်လာသလိုဘုန်းကြီးကျောင်းတွေအကျင့်ပြက်လာတာမှုအပြန်အလှန်မှီခိုမှုများရှိနေသလားဆိုတာစဉ်းစားเสียဖြစ်နေပါတယ်ခင်ဗျာ